ယူကရိန်းခီးတဲ့ရင်လေးရင်ကိုအီရန်စစ်တပ်ကပစ်ထလိုက်ကြောင်းပြောကြားပြီးရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကိုကြည်ကျင်းအဖြစ်အစိုးရပေါ်မှာပြည်သူတွေကအတော်လေးမကြေမနက်ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါ။အီရန်လူမျိုးအများစုအပါအဝင်လေးပေါ်ပါလာတဲ့ခီးတဲ့186ဦးလုံးတိစုံသွားတဲ့ဖြစ်ရအတွက်သူတို့မှာတာဝန်ရှိကြောင်းအီရန်အစိုးရဝန်ခံပြောကြားပြီးမှဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။လေရင်ပစ်ချလိုက်တဲ့ဖြစ်ရကအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုအမေရိကန်ကပြစ်မှတ်ထားတက်ဖြတ်လိုက်တဲ့အပေါ်အမျက်ထွက်နေရကနေနိုင်ငံရေးဖိနှိပ်မှုနဲ့အမေရိကန်ရဲ့စီးပွားရေးအရပိတ်ဆို့အရေးယူမှုတွေကြောင့်တိုင်းပြည်စီးပွားရေးကျနေတဲ့အခြေအနေတွေအတွက်ပြည်သူတွေရဲ့ဒေါသဟာအီရန်အစိုးရဘက်ကိုလှည့်သွားခဲ့တာပါ။ဆန္ဒပြပွဲတွေကအများစုပါဝင်လာမဲ့တော်လှန်ပုံကံမှုဖြစ်လာမလားဆိုတာနဲ့ပတ်သက်လို့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကပြောပြမှာပါရှင
်။ရှားနဲ့ကြည့်တဲ့အီရန်ကျောင်းသားတွေတိုင်းပြည်ရဲ့ Islamic ခေါင်းဆောင်တွေကိုရှုံချဆန္ဒပြနေကြပေမဲ့ဒီကနေတနင်္ဂနွေလုံးတိုင်းတာနဲ့တော်လှန်ပုံကံမှုတွေဖြစ်လာမလားဆိုတာပြောဖို့ဆွဲလွန်သေးတယ်လို့ Brookings Institute က Michael O'Hanlon လို့သူတည်စီတွေကသုံးသပ်ပါတယ်
။ My expectationis that the demonstrations, however large they may be, are really not huge.
Messi စနပ်ပြဝဲတွေဘလောက်ပဲကြီးနေပါစေဒါဟာတနင်္ဂနွေလုံးပါဝင်တဲ့အေယာမစနပ်ပြဝဲကြီးတွေအဖြစ်ပြောင်းနေလာမယ်လို့ကျွန်တော်မျှော်လင့်မထားပါဘူ
းတိရန်လေးစိတ်ကတက်ခါစားလေးမှာပဲယူကရိန်းခေတ်တင်လေးကိုဇန်နဝါရီလ10ရက်နေ့မှာမှားရင်ပြချမိခဲ့ကြောင်းအီရန်အစိုးရကဝန်ခံပြောကြားအပြီးမှာကျောင်းသားတွေအများစုပါဝင်တဲ့စနပ်ပြဝဲတွေဖြစ်ပေါ်ခဲ့တာပါအဲ့ဒီပြချမှုကြောင့်လေမော်ပါလာတဲ့ခီးတဲ့186ဆလုံးတိတ်ဆုံးခဲ့တာပါဒီလေရင်တိချမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအခုသတင်းပတ်ထဲမှာပဲအီရန်ကကြေညာခဲ့ပါတယ်။အီရန်ကထိတ်တန့်ဗိုလ်ချုပ်ကြီးကတ်ဆင်ဆိုလမန်နီကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီရန်မှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကိုအီရန်ကဒုံးကျည်နဲ့ပြစ်ခတ်တဲ့နေ့မှာပဲယူကရိန်းလေရင်ကိုပြစ်ချလိုက်တာပါ။ဆန္ဒပြသူတွေကဗိုလ်ချုပ်ကြီးဆိုလမန်နီရဲ့ရုပ်ပုံတွေကိုဆွဲချပြစ်တာနဲ့မြေရုပ်ပုံတွေနဲ့ပြစ်နေတဲ့ရဲတွေရဲ့လက်ကနေလွတ်နိုင်မှုထွက်ပြေးနေကြတဲ့ចောင်းသားတွေကိုမတန်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။ဆန္ဒပြသူအများအပြားလည်းဖမ်းဆီးခံရပါတယ်။ပိုတိုကြီးဆိုလီမန်နီရဲ့ဇာပနာကိုလိုက်ပါပို့ဆောင်သူတွေကအမေရိကန်ကိုလက်စားချေဖို့ကြွေးကြော်ကြအပြီးမကြခင်မှာပဲအီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။တက်စီဈေးတွေကို90ရာခိုင်နှုန်းအထိတိုးမြင့်သွားဖို့နိုဝင်ဘာလမှာအစိုးရကကြေညာအပြီးဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအခုလိုထပ်မံဖြစ်ပေါ်လာတာပါ။တချို့နေရာတွေမှာလူမျိုးရေးတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Atlantic Council ကသူတည်တည် William Wetzler ကအခုလိုမှတ်ချက်ပေးပါတယ်
။ The regime has a great history of cracking down hard whenever threatened.
သူတို့ကချင်းချောင်းမှုဖြစ်လာရင်ဒီလန်အစိုးရကအကြမ်းဖက်ဖြေရှင်းတတ်တဲ့အစဉ်လာရှိပါတယ်။အခုဆန္ဒပြပွဲတွေကအဲ့လိုအကြမ်းဖက်ဖြေရှင်းမှုတွေကိုကျော်လွှားနိုင်ပါမလားဆိုတဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူ
း။အီရန်ရဲ့ပက်ထင်းတပ်ဒုံးကျည်အစီအစဉ်နဲ့ဒေတာရင်းကစစ်သေးကြတွေကိုပံ့ပိုးပေးနေတာလေရပ်တန့်ရေးအတွက်ရည်ရွယ်ချမှတ်တဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကလည်းအီရန်စီးပွားရေးကိုအထိနာစေပါတယ်။ဒါကြောင့်လဲပြည်သူတွေကမကျေမနပ်ဖြစ်ပြီးဆန္ဒပြကြတာပါ။ဒါပေမဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အမေရိကန်ပေါ်မကျေနပ်မှုတွေတိုးလာစေတယ်လို့ ICG နိုင်ငံကပဋိပက္ခလေးလာရေးအဖွဲ့ကအလီဗိုင်းစ်ကသုံးသပ်ပါတယ်
။ The Iranians feel that they're stuckbetween a very aggressive United States and a very repressive
ဤလူကြီးတွေဟာအမတန်ရံမူလိုတဲ့အမေရိကန်နဲ့ဖိနှိပ်ချုပ်ချယ်လုံးနဲ့သူတို့အစိုးရကြမှာပိတ်မိနေကြတယ်သူတို့ကိုဘယ်အစိုးရကမှဂရုမစိုက်ကြဘူးလို့သူတို့ခံစားနေကြရတာပ
ါဒီတော့တွင်အီရန်အစိုးရကတော့ပြည်ရင်းပြည်ပကဖိအားတွေကိုအာခံပြီးသူတို့ရဲ့ယူရေနီယံတန့်စီအစီအစဉ်ကိုကန့်သတ်ထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ပြောကြားလိုက်ပါတယ်ဒီလှုပ်ဆောင်မှုကနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုထပ်မံဖြစ်ပေါ်လာစေနိုင်ပါတယ်ခင်ဗျ